သက်ရှိလေရဲ့ဘဝရှင်သန်ရေးအခြေခံ cells တွေမှာမရှိမဖြစ်လိုအပ်တဲ့ protein အာဟာရဓာတ်ဖြစ်တည်မှုကိုသုတေသနပြုလုပ်ခဲ့ကြတဲ့ပညာရှင်သုံးဦးကိုဒီနှစ်အတွက်ဓာတုဗေဒ Nobel ဆုရှင်နေဖြစ်တဲ့ဆွီဒင်နိုင်ငံ Nobel ဆုရွေးချယ်ရေး Academy ကကြေညာလိုက်ပါတယ
် Today decided to award the 2024 Nobel Prize in Chemistry with one half to David Baker University of Washington USA
အမေရိကန်ပြည်ထောင်စုဆီယက်တယ်မြို့ဝါရှင်တန်တက္ကသိုလ်ကဒေးဗစ်ဗေကာစ်နဲ့လန်ဒန် Google DeepMind ဌာနမှာအလုပ်လုပ်ကိုင်းနေသူဒမီစ်ဟာဆာဗေးစ်နဲ့ဂျွန်ဂျမ်ဘာတို့ပညာရှင်၃ယောက်ကို2024ခုနှစ်ဓာတုဗေဒနိုဘယ်ဆုရှင်နေ့ဖြစ်နဲ့ရွေးချယ်လိုက်တာဖြစ်ပါတယ်။သူတို့ပညာရှင်၃ဦးကတော့သရဝါရီအသက်ရှင်နေထိုင်မှုအရေးပါတဲ့အမိုင်နိုအက်ဆစ်ရဲ့အကျိုးဆက်နဲ့ပရိုတိန်းဓာတ်တိစောက်မှုကြောင့်ဆက်နွယ်မှုတွေကိုသုတေသနပြုလုပ်နိုင်ခဲ့ကြတဲ့ပညာရှင်တွေဖြစ်တဲ့အတွက်အခုလိုမျိုးစုရွေးချယ်တာလို့ Sweden Academy သိပ္ပံကကြေညာပါတယ်။ပညာရှင်တွေရဲ့ပရိုတိန်းဓာတ်နဲ့ပတ်သက်တဲ့သုတေသနပြုချက်တွေကတော့ဓာတုဗေဒပညာရဲ့အတွက်စိန်ခေါ်မှုအထူးသဖြင့်ဇီဝဓာတုဗေဒပညာရဲ့အတွက်ထူးခြားတဲ့မှတ်တိုင်တစ်ခုဖြစ်တဲ့အတွက်အခုလိုမျိုး Nobel ဆုချီးမြှင့်မှုရွေးချယ်လိုက်တာပါလို့လည်းကြေညာပါတယ်။2024ခုနှစ်အတွက် Nobel ဆုရှင်တွေကို Sweden နိုင်ငံ Academy သိပ္ပံကရက်ဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။ယူပဗေဒဇီဝကံမဆေးပညာနဲ့ဓာတုဗေဒပညာရှင်တွေကိုတော့ကြီးညာရွေးချယ်ပြီးဖြစ်ပါတယ်မနေ့ပြန်မှာတော့စာပေ Nobel ဆုရှင်ကိုရွေးချယ်มาဖြစ်ပါတယ်တောက်ကြနေမှာတော့ Nobel ငြိမ်းချမ်းရေးဆုကို Norway နိုင်ငံ Nobel Committee ကနေပြီးတော့ရွေးချယ်ကြီးညာมาဖြစ်ပါတယ်လာမယ့်တနင်္လာနေ့မှာတော့စီးပွားရေး Nobel ဆုရှင်ကို Sweden Academy သိပ္ပံကကြီးညာมาဖြစ်ပါတယ်ရှင်